လာမယ့်တနင်္ဂနွေနေ့မှာပြုလုပ်မဲ့ MCA ရေးထိုးတဲ့နည်းနည်းပြည့်နှစ်ပတ်လည်အခမ်းအနားကိုအပြည့်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်ရောက်ပါဝင်ရေးအတွက်အစိုးရနဲ့ MCA အပြည့်ရက်အဖွဲ့တွေကိုဖိတ်ကြားလာပေမဲ့တက်ရောက်နိုင်ရေးမှာမတည်ကြတဲ့အခြေအနေမှာရှိနေပါတယ်NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNFC အဖွဲ့နဲ့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်ပေါင်းစုအဖွဲ့လိုက်ဖိတ်တာမျိုးမဟုတ်ပဲအနီးကမှတစ်ဖွဲ့ချင်းတီးခြားဖိတ်ခဲ့တဲ့အတွက်တက်ရောက်ဖို့အခက်အခဲရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
လာမယ့်တနင်္ဂနွေနေ့မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့တို့အကြားပြည်ခတ်တပ်ကမှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့တာနှစ်နှစ်ပြည့်ပြီဖြစ်ပါတယ်။MCA နှစ်ပတ်လည်ခန္ဓာပွဲကိုနေပြည်တော်မှာကျင်းပသွားမှာဖြစ်ပြီးအပြည့်မရသေးတဲ့ဖွဲ့တွေကိုဖိတ်ကြားထားပေမဲ့အခမ်းအနားသက်ရောက်နိုင်ရေးမှာမတိကျသေးပါဘူး UWS ကိုဝတ်ပြီးသွေးစည်းညွှန်ရေးဖွဲ့အနေနဲ့အခမ်းအနားသက်ရောက်ဖို့ဖိတ်စာရရှိပေမဲ့လည်းသက်ရောက်ရေးချင်တွေကိုမတိကျသေးဘူးလို့လည်းပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ
်ဖိတ်စာတော့ရရင်လည်းဒီမှာပြတာကိုကျွန်တော်မသိဘူးနော်
အခမ်းအနားသက်ရောက်မှုအစီအစဉ်ရှိမရှိတပွဲချင်းသက်မလားမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့သက်ရောက်မလားဆိုတဲ့မေးခွန်းပေါ်ပြန်လည်ဖြေဆိုတာမျိုးတော့မရှိပါဘူးလက်ရှိမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေဆဲဖွဲ့ဖြစ်တဲ့ PNL တမ်းပလောင်ဖွဲ့ကလည်းအခမ်းအနားသက်ရောက်ဖို့ဖိတ်စာလက်ခံရရှိပေမဲ့သက်ရောက်ဖို့မတိကျသေးဘူးလို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံပူမှုစာအကျော်ကပြောပါတယ
်ဖိတ်ကြားလာတော့ရှိတယ်ဒီမနေ့ကပဲမဖိတ်စာရောက်လာတော့ဒီလိုဒီ FSG နဲ့ဖိတ်မဲ့ဆိုရင်ဒီလိုအကလုံးပါမှာဒီလိုတက်ဘူးဘွာတပတ်ချင်းနေနေတော့ဒီလိုတက်ဘူးအဆောင်မရှိဘူးဒီ FSG ရဲ့ကုချက်လက်တင်မှာမရဘူး
အလားတူမြောက်ပိုင်းမာမိတ်ဖွဲ့ဝင် KIO ကချင်းတို့လိုက်ရေးဖွဲ့အနေနဲ့လည်း NCA အခမ်းအနားတက်ရောက်ဖို့မဖြစ်နိုင်တော့ဘူးလို့သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကဆိုပါတယ
်ခုချင်းတွေကတော့ကျွန်တော်တို့ဟိုဘခုကွန်ပျူတာပြင်ကြားချက်ဘာမှမရှိသေးဘူးခင်ဗျာဖိကျားတဲ့အစာတွေလည်းလက်ခံရရှိပြီလားမသိဘူးမင်းအားဖြင့်တော့ဘာမှလက်ခံရရှိတာမရှိဘူးလို့ပြောတာ
မြောက်ပိုင်းဒေသလက်နက်ကိုင်တိုင်းရင်းသားအဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုမြန်မာနိုင်ငံညှိနှိုင်းဆွေးနွေးရေးကော်မတီ FNCC အနေနဲ့ဖိတ်ကြားခြင်းမဟုတ်ပဲအဖွဲ့တချို့ကတည်းကတရားခွဲပြီးဖိတ်ကြားနေလို့ NCA ခန္ဓာသက်ရောက်ဖို့မသေးချာတော့တဲ့အခြေအနေမှာရှိနေပါတယ်။ထို့နည်းတူမြန်မာအစိုးရနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးမှာ NCA လမ်းကြောင်းကိုလက်ခံတဲ့ UNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့လည်းနှစ်နှစ်ပြည့် NCA ခန္ဓာသက်ရောက်ဖို့ကမသေးချာသေးပါဘူး။UNSC ဥက္ကဋ္ဌနဟန်သာကတော့ UNSC ဖွဲ့ဝင်တိုင်းကိုဖိတ်ကြားလာသလိုအခမ်းအနားသက်မသက်ကိုတော့ UNSC ရဲ့နိုင်ငံရေးဆွေးနွေးရေးဆိုင်ရာကိုယ်စားလှယ်ဖွဲ့ TPN ပေါ်မှာမူတည်တဲ့ဆိုပြီးမွန်မရာလူပြောပါတယ
် The port no go port men law that get the port mega akum the not the akum UNSC လဲမကုမကုမကုမဘာတော့ပုံသာ
သူပြောတာကတော့ဖိတ်တော့ဖိတ်ထားတယ် UNSC ဖွဲ့ဝင်တိုင်းကိုဖိတ်ကြားထားတယ်ခန္ဓာသက်ဖို့မသက်ဖို့ကတော့မသိသေးဘူးဒီကိစ္စကို TPN ကိုအပ်ထားတယ် TPN အနေနဲ့တက်ချင်လက်သက်မတက်ချင်လက်မတက်နဲ့လို့အကြမ်းဖင်းပြောထားတယ်တက်ရေးမတက်ရေးဟာ TPN ရဲ့ဆန္ဒအတိုင်းပဲဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါ UNSC တာပေါင်းစုပြောခွင့်ရဦးသွန်းစွန်အနေနဲ့ကတော့လက်ရှိ UNSC ဖွဲ့တွင်တာဝန်ရှိသူတွေခရီးလွတ်နေတဲ့အတွက်အခမ်းအနားသက်မသက်ဆိုတာအတိအကျပြောဖို့မရသေးဘူးလို့လည်းမီဒီယာတွေကပြောဆိုခဲ့ပါတယ်လာမယ့်သတင်းကနေနေ့မှပြုလုပ်မဲ့ NCA လက်မှတ်ရေးသူမှုနှစ်နှစ်ပြည့်အခမ်းအနားကိုအပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတက်ရောက်ပါဝင်ရေးအတွက်အစိုးရနဲ့အပြည့်ရရှိဖွဲ့တို့ကနေဒီလ10ရက်နေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးအတိအပြုဖိတ်ကြားလာတာလည်းဖြစ်ပါတယ်။နနေ့ပြည် NCA အခမ်းအနားတက်ရောက်ရေးအတွက်အပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုအချိန်ကမှဖိတ်ခေါ်ရရဲတပ်ပေါင်းစုအနေနဲ့ဖိတ်တာမဟုတ်ပဲတပ်ဖွဲ့ချင်းစီတာဖိတ်ကြားတဲ့အတွက်တက်ရောက်ဖို့ကတော့မသေးချာသေးတဲ့အချိန်မှရှိနေပါတယ်ခင်ဗျာ။